မင်္ဂလာပါရှင်။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဆန္ဒအမှန်ဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဒီကနေ့ဇန်နဝါရီ29ရက်နေ့ကတမရောကာကွယ်ဥစီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကနီးပြအရာရှိတွေနဲ့သင်တန်းသားအရာရှိကြီးတွေကိုဗီဒီယိုကွန်ဖရင့်စီနဲ့အမှားစကားပြောခဲ့ပြီးအဲ့ဒီပြောကြားချက်ဗီဒီယိုဖိုင်တချို့ကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီဗီဒီယိုဖိုင်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဘသူဘဝဘယ်အဖွဲ့စည်းရလို့ရည်ညွှန်းခြင်းမရှိဘဲတချို့ဟာဥပဒေကိုကိုလိုရာဆွဲပြီးလုံနေကြတဲ့အတွက်အကျိုးထက်အဆိုးကိုဖြစ်စေကြောင်းဒီလိုဥပဒေကိုမလိုက်နာဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်ဆိုပြီးပြောဆိုခဲ့ပါတယ်။သူရဲ့အဲ့လိုပြောဆိုချက်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတမတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းတော်တယောက်ရဲ့မေးခွန်းကိုဖြေရင်းပြောခဲ့တဲ့တမတော်အနေနဲ့အာဏာမသိမ်းဘူးလို့မှတ်ယူလို့မရတဲ့အကြောင်းပြောဆိုချက်ကိုအတီးပြုတ်ပေးလိုက်တယ်လို့လည်းဖြစ်စေခဲ့ပါတယ်။ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ရဲ့ပြောဆိုချက်ကြောင့်ပြည်သူတွေအကြားဆက်အာဏာသိမ်းပွဲဖြစ်တော့မှာလားဆိုပြီးစိုးရိမ်မှုတွေအကြီးအကျယ်ဖြစ်ပေါ်စေခဲ့ပါတယ်။ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ရဲ့ပြောစကားကိုဘလို့အဓိပ္ပာယ်ကောက်ယူလို့ရပါသလဲ။သူရဲ့သဘောထားအစ်စ်အမှန်ကရောဘာဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောစကားတွေကအရေးကြီးတဲ့အပိုင်းကခုလိုပါဥပဒေမှာကိုလိုရာဆွဲပြီးတော့လုပ်နေတာတွေဟာအကျိုးထက်အဆိုးကိုဖြစ်စေတယ်တက်မတော်ကစောစောကပြောသလိုလက်နက်ကင်ထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အခြေခံဥပဒေကိုလေးစားလိုက်နာဖို့လိုတယ်ဒါကြောင့်ငါတို့တွေလည်းပြောရလို့ရှိရင်တော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးတော့မှကျော်လွန်မှုမရှိတဲ့ဒီစဲဥပဒေအလုံးကိုငါတို့ကလေးစားလိုက်နာရမယ်။ဖွဲ့စည်းပုံအခြေခံဥပဒေကတော့ဥပဒေရဲ့ mother law ပဲ။ဒါကြောင့်ငါတို့ကဒါကိုတော့လေးစားလိုက်နာဖို့လိုတယ်လို့ပြောလိုတယ်။စစကပြောတဲ့ဥပဒေကိုမလေးစားဘူး။မလိုက်နာဘူးဆိုရင်ဒီဥပဒေကိုဖျက်ပြရမယ်။ဆိုလိုတာကတော့အခြေခံဥပဒေဆိုရင်လည်းဖျက်ပြရမယ်။ဒီဥပဒေကိုမလိုက်နာဘူးဆိုလို့ရှင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်။ဒါကြောင့်တော်လန်ရေးကောင်စီခေတုံးကလည်း1948ခုနှစ်ဥပဒေကိုဖျက်လိုက်တာပဲ။နာဝတာခေတ်တက်မတော်တက်လာတဲ့အခါမှာလည်း1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်လိုက်တာပဲဆိုပြီးဖြစ်ပါတယ်။သူပြောဆိုချက်ကိုအကျဉ်းနည်းနဲ့အတိတ်ပဲဖွင့်ရရင်တချို့လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမလေးစားမလိုက်နာကိုလိုရာဆွဲလုပ်နေတဲ့အကြောင်းအဲ့လိုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြစ်ရမှာဖြစ်ကြောင်းအရင်ဆင်ရနာတိမ့်မှုနှစ်ကြိမ်ကိုကိုးကားပြောဆိုခဲ့တာဖြစ်ပါတယ်။လိုရင်းကတော့အရင်နှစ်ကြိမ်တုန်းကလိုသူ့အနေနဲ့ဆင်ရနာတိမ့်ပြီး2008ဖွဲ့စည်းပုံကိုဖျက်ပစ်လိုက်လို့ရတယ်ဆိုပြီးပြောဆိုခဲ့ခြင်းပါ
။နောက်ကြောင်းကိုပြန်ကြည့်လိုက်ရင်အရင်ဆင်ရနာရှင်ဗိုလ်ချုပ်မှူးကြီးသန်းရွှေဟာ2008ဖွဲ့စည်းပုံကိုအသေးချာရေးဆွဲပြတ်ထန်းစေပြီး2011ခုနှစ်အရောက်မှာစစ်ဗိုလ်ချုပ်တချို့ကိုအာဏာလွှဲပေးသွားခဲ့ပါတယ်။သူမွေပေးသွားတဲ့2008ဖွဲ့စည်းပုံဆိုတာဟာစစ်ဗိုလ်ချုပ်တွေအစဉ်အဆက်တိုင်းပြည်အာဏာအပြည့်အဝရယူအုပ်ချုပ်သွားဖို့ပါတိုင်းပြည်ရဲ့အထွတ်ထိပ်သမ္မတကိုရွေးချယ်ပေးတဲ့လွှတ်တော်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တမတော်သားကိုစလေတွေက25ရာခိုင်နှုန်းယူဆရာနာရှင်တွေကဖွဲ့စည်းပေးသွားတဲ့ပြည်ခံပြိုးပါတီကရွေးကောက်ပွဲမှာ25ရာခိုင်နှုန်းအနိုင်ရအောင်ကြိုးစားအဲ့လိုအနိုင်ရအောင်လဲစစ်ဗိုလ်ချုပ်ဟောင်းတယောက်ဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလိုအပ်သလိုကူညီပေးအုပ်ချုပ်ရေးပိုင်းမှာအနှံ့ပြားနေရာယူထားတဲ့စစ်ဗိုလ်ဟောင်းတွေကလည်းပံ့ပိုးပေးဒီလိုနီးတဲ့စစ်ဗိုလ်ချုပ်တွေနိုင်ငံတော်သမ္မတရာထူးကိုယူအစိုးရအာဏာကိုဆက်ခါရအောင်ဖန်တီးပေးသွားခဲ့တာပါအဲ့ဒါလိုစီစဉ်ပြီး2017မှာစစ်ဗိုလ်ချုပ်ဟောင်းဦးသိန်းစိန်သမ္မတအဖြစ်ဦးဆောင်တဲ့အစိုးရအဖွဲ့အစည်းပေါ်ပေါက်အောင်လုပ်ပေးသွားခဲ့တာဖြစ်ပါတယ
်ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲအဲ့ဒီလိုစစ်ဘီရင်မင်းဆက်ဆက်ခါအုပ်စိုးရေးအစီအစဉ်ဟာ2015ရွေးကောက်ပွဲမှာပဲပြတ်ပြဲသွားခဲ့ရပါတယ်အကြောင်းကတော့အာဏာရစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြည်ခိုင်ပြိုးပါတီတွင်ကြီးမားတဲ့အကွဲအပြဲတွေဖြစ်တာ NLD ကောင်းဆောင်ဒေါင်ဆန်းစုကြည်အပေါ်ပြည်သူလူထုထောက်ခံမှုကြီးမားတာစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြည်ခိုင်ဖြိုးပါတီကိုပြည်သူလူထုကြီးကလုံးဝကြိုက်နှစ်သက်ခြင်းမရှိတာနဲ့အခြားအချက်လက်တွေကြောင့်ဖြစ်ပါတယ်ဒီလိုနဲ့စစ်ဗိုလ်ချုပ်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေဟာအုပ်ချုပ်ရေးအာဏာကိုလက်လွတ်လိုက်ရုံတည်းမကရွေးကောက်ပွဲတွေမှာအလွန်ကိုအရေးပါတဲ့အခန်းကဏ္ဍမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်လို institution ကြီးတွေကိုပါလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။အဲ့ဒီအချိန်ကစနောင်သမရလုပ်ဖို့ရည်မှန်းချက်ရှိတဲ့အဲ့ဒီလိုရည်မှန်းချက်ရှိကြောင်းသတင်းမီဒီယာတချို့ကိုတွဲဝိုက်ပြီးပြောလို့ရှိတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အတွက် 2008ဖွဲ့စည်းပုံဟာအထောက်ပံ့ဖြစ်ဖွယ်သိမ်းရှိတော့ပါဘူးဖွဲ့စည်းပုံအရသမရရွေးမဲ့ပြည်ထောင်စုလွှတ်တော်ထဲမှာသူခတ်နဲ့တက်မတော်ကိုစလင်25ရာခိုင်နှုန်းတေချာပေါက်ရှိနေမှာဖြစ်ပေမဲ့ရွေးကောက်ပွဲမှာကိုယ့်ဘက်ကခန့်ထားတဲ့ကော်မရှင်တွေမရှိဘဲပြည်ခိုင်ဖြိုးပါတီဟာလွှတ်တော်တစ်ခုလုံးရဲ့25ရာခိုင်နှုန်းကျော်တနည်းရွေးကောက်ပွဲမဲဆန္ဒနယ်မြေရဲ့34ရာခိုင်နှုန်းကျော်နိုင်ပါမလားဆိုပြီးဖြစ်ပါတယ်တကယ်လဲ2020ရွေးကောက်ပွဲမှာ NLD က82ရာခိုင်နှုန်းပြည်ခိုင်ဖြိုးပါတီက6ရာခိုင်နှုန်းကျော်ပဲအနိုင်ရတာကတက်တည်ပြခဲ့ပြီးဖြစ်ပါတယ်ဒါကြောင့်လဲတိုင်းရင်းသားတွေလွှတ်တော်တဲ့ပိုရောက်ရေးဆိုတဲ့စကလုံးသုံးပြီးသူ့အနေနဲ့လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေတစ်ခုချင်းအလိုက်အနိုင်ရတဲ့သူတွေကိုရွေးချယ်တဲ့စနစ်အစားမဲရီအတွက်ကိုလိုက်ပြီးအချိုးကျကိုစားပြုတဲ့ PR စနစ်ကိုကျင့်သုံးဖို့ထောက်ခံတယ်ဆိုပြီးပြောဆိုခဲ့ပါတယ်။လောလောဆယ်စစ်အစိုးရကဥဆောင်ရေးဆွဲထားတဲ့ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံမှာဝင်ကြီးချုပ်ကိုရွေးချယ်မဲ့လူ950အတွက်အာဏာပိုင်တွေခန့်တာ250မဲဆန္ဒနယ်တစ်ခုချင်းအလိုက်ရွေးကောက်ပွဲလုပ်ပေးတာ350 PR စနစ်နဲ့အချိုးကျခွဲပေးတာက150ပုံစံလုပ်ထားပါတယ်။လက်ရှိရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ဟာ82ရာခိုင်နှုန်းအထိနိုင်တယ်ဆိုပေမဲ့ထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်တဲ့အရေးအတွက်နဲ့တောင်မနည်းဆက်ပါဘူး
။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာ2008ဖွဲ့စည်းပုံကိုရွေးကောက်ခံတဲ့ဘလို့နည်းနဲ့မှဘတော်မှအစိုးရအာဏာမရနိုင်တဲ့အဲ့ဒီထိုင်းစစ်အစိုးရရဲ့ဖွဲ့စည်းပုံဆန်းဆန်းဖြစ်စေလိုပုံရပါတယ်။ဒါပေမဲ့ခက်တာကသူ့အနေနဲ့2008ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်လဲဖွဲ့စည်းပုံအရပဲလွှတ်တော်တွင်ပြင်ဖို့အင်အားကရှိမနေပြန်ပါဘူးဒီအတွက်2008ဖွဲ့စည်းပုံကိုဖျက်ပစ်ဖို့အထိပြောဆိုလာတာဟာသူ့ရဲ့ဆန္ဒအစစ်အမှန်ဖြစ်နိုင်ပါတယ်2008ဖွဲ့စည်းပုံကိုဖျက်ပစ်ဖို့ဆိုတာကလည်းသူ့အရင်ရှေ့ကဆေးအာဏာရှင်တွေနီးတူဆေးအာဏာသိမ်းပြီးမှလုံလို့ရမှာဖြစ်တာကြောင့်အဲ့လိုအာဏာသိမ်းပွဲဆင်နွှဲမလားမဆင်နွှဲဘူးလားဆိုတာကိုတော့ရုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြပါ